ကိုလိုမီးယားနိုင်ငံမှာတောနေကြီးတဲ့ပြတ်ကျခဲ့တဲ့လင်းငယ်ဒဇင်းပေါ်လိုက်ပါသွားတဲ့ကလေး၄ယောက်ကိုတလားကျော်အကြာမှာအသက်ရှင်နေရတဲ့ပြန်ပြီးတော့ရှာတွေ့ခဲ့ပါတယ်။လင်းပြတ်ကျပြီးတဲ့ငါးဘက်အကျော်ကြာမှာနိုင်ငံတောင်ပိုင်းအမေဇုန်တောကြီးထဲမှာကလေးငယ်မောင်နှမ၄ယောက်ကိုအသက်ရှင်ရပြန်တွေ့ခဲ့တာလို့ကိုလိုမီးယားသမ္မတဂူစတာဗိုပေထရိုကမနေ့ကဝမ်းသာစွာနဲ့ပြောကြားခဲ့ပါတယ်ဒီကလေးတွေနဲ့အတူလေးငယ်ပေါ်မှာလိုက်ပါခဲ့တဲ့မိခင်နဲ့နောက်လူကြီးတူနဲ့လေရင်မှုတို့ကတော့တည်ဆုံးခဲ့ပြီးသူတို့ရဲ့အလောင်းတွေကိုပြက်ကျခဲ့တဲ့လေရင်ထဲမှာရှာတွေ့ခဲ့ပြီးမြဲဒီကလေးတွေကတော့ဒီကလေးတွေကတော့ရက်တွေနဲ့ချီပြီးတော့ပျောက်နေခဲ့တာပါရက်ပေါင်း40ကြာပြီးမှအသက်12လသား12လသားရှိသေးတဲ့ကလေးငယ်နဲ့အတူအသက်၄နှစ်၉နှစ်နဲ့73နှစ်အရွယ်မောင်နှမ၄ယောက်တို့ကိုမယုံနိုင်စရာအသက်ရှင်စရာပြန်တွေ့ခဲ့တာဖြစ်ပါတယ်ကနေတိုင်းသားတွေဖြစ်တဲ့ဒီကလေး၄ယောက်ကိုကိုလံဘီယာနိုင်ငံဆာကက်တာနဲ့ဂွာဗီယာရာပြည်နယ်ကြားမှာရှိတဲ့ဒီလင်းပြကြတဲ့နေရာအနီးမှာပဲကိုလံဘီယာစစ်တပ်ကတွေ့ရှိခဲ့တာဖြစ်ပါတယ်ဒီကလေးတွေကိုခြံရံရိုက်ထားတဲ့စစ်သားတွေရဲ့တပ်ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နေပါတယ်ကိုလံဘီယာသမ္မတပက်ထရိုကလည်းတောနယ်ကြီးထဲမှာပျောက်သွားတဲ့ကလေးလေးကိုကုလိုအသက်ရှင်ရပြန်တွေ့နိုင်တဲ့အတွက်တိုင်းပြည်လုံးအတွက်ဝမ်းမြောက်ဖွယ်ရာကောင်းလာတယ်ဆိုပြီးတော့တွေ့တာကနေပြောပါတယ်မောင်နှမ၄ယောက်လူမကွဲပဲအတူရှင်တန်အောင်ရုန်းကန်ခဲ့တဲ့ကလေးတွေဟာအင်အားအချိနဲ့နေတာမို့ဆရာဝန်နဲ့အရင်ပြထားတဲ့အကြောင်းလဲသမ္မတပက်ထရိုကမနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ